Jabang na se jo cham di mi jing pik kere di ma ne za kong do ilan pide ma li la shio mu se bi dang zu lan ha di gne ma ra chi ni ha nying da la vi da atwa la re po man pik la ni ba yi nyane li na yi lao ti nao song ya shi ye dren ne ya so yi nao shami ne miyabayin di za ma tai poe pik poa ke ra ma shi ke bao di dren go ra vi mi ma baan ye dren dao ku mu zo ga api song pio 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 pio
Okay, Miao Bai Ma made query pit, DNLE, Dan Balong, MNTE, Gugane, EE, she can interpurriga, two season, Takeda, Rija Sanjong, Dilani and Niga, Tobian Lady now, Manali Lashu Muse Lanha, Digani, Gadwa Lari, Bumanu, Pianpila Nibade. Bigger age, a bindrigaro, Kokai Mu to Nango Yuan Nama, Majakana, Gabe Sudari, Shigebi, Dine Chini Guro, Kokai Muga, Didagant Uga, Akulu, Pio Bade.
I
think it's only a dead thing out here.
Think
out that I'll be able to. Musa Mumale, Gary Puma, when Christine did a look, Musa Mugan to Uga, Pio Bade. I told my daughter, Nigel, how was it? ဒီနေ့တော့ဗမတ်တွင်မတလာသေးဘူး။အာတပ်ပွဲတော့ခြေချမှုမရှိဘူး။နောက်ဒီတပ်ပကတော့အာသူစီကတော့ပုံမှန်တော့ဒီလက်လက်လက်နေတယ်။အာကျွန်မကမလာတယ်ပါပဲ။လက်အာလှူရှာမှုတော့ရှိ။လာရှုံမြို့ပြည်နယ်ရဲတပ်ဖွဲ့မှုရုံးနဲ့ကုတ်ကိုင်မြို့နယ်ရဲတပ်ဖွဲ့ကိုလမ်းချနေတဲ့တပ်ပွဲအခြေအနေဆက်သွယ်မေးမြန်းရမှာကားရီပုံမှန်သွားလာနေကြောင်းနဲ့တပ်ပွဲဖြစ်ပွားတာမရှိကြောင်းဖြေဆိုပါတယ်။ မြောက်ပိုင်းမှာမိတ်ဖွဲ့တွေဘက်ကထူးဆန်းချက်ဆိုင်ကြောင့်ကြီးညာပြီးတဲ့နောက်ပြည်တော်စုလမ်းမကြီးဟာပြန်လည်တည်ငြိမ်စပြုလာပေမဲ့ဒေသခံတွေနဲ့ခီးသွွားပြည်သူတွေအကြမ်းပါတော့စိုးရိမ်စိတ်တွေရှိနေစေဖြစ်ပါတယ်။နံပါတ်ကမြို့ကမြစ်တရှင်ပရာဟိတအဖွဲ့ကတာဝန်ရှိသူတဦးကတော့လက်ရှိအခြေအနေပေါ်မှာသူ့အမြင်ကိုအခုလိုပြောဆိုပါတယ်။
သူတို့လိုချင်တဲ့တက်နေရာရှာထားမှုအပိုင်းနေမရသေးရတော့လုံးလုံးရရသုတ်ပေးမှာတော့မဟုတ်ဘူးပြထိုးစစ်ရက်တယ်ဆိုလဲတော့ဘာလို့ဆိုအတန်ကြီးကဟိုနားကြဒီနားကြကြားနေတော့မယ်လေဟိုနားမှာတော့ဟိုဘက်ကအင်အားဘလောက်ဖြည့်ပြန်တယ်ဒီနားမှာလည်းနားမှာအင်အားဘလောက်ဖြည့်ပြန်နေနေအင်အားတွေကတော့ဖြည့်နေကြတာဆိုတော့သူတို့လိုချင်တဲ့တိုင်းတာနေရာတွေတို့ပြီးပြီမှမထင်ဘူးဗျတနေရာမို့တနေရာကြားနေရာမှာပဲမနေ
တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကတိုက်ပွဲဖြစ်ပွားစဉ်ထိခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်တာရှိပေမဲ့အခင်းဖြစ်ပွားစဉ်ရှိနေသူရင်ပေါင်းတွေကတော့လက်နက်ကင်တွေကမီးရှို့ခဲ့တာဖြစ်ကြောင်းပြောပါတယ်လက်ရှိဩဂုတ်လကနေစတင်ခဲ့တဲ့ချင်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရသာပြည်သူ18ဦးသေဆုံးပြီးထိခိုက်သူ28ဦးရှိကြောင်းနဲ့ဒီလိုထပ်မံမထိခိုက်အောင်ထိန်းသိမ်းဆောင်ရွက်ကြဖို့ကိုကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်